သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုသမ္မတလောင်းဖြစ်ရေးရှင်ပြိုင်ပွဲအမေရိကန်နိုင်ငံတောင်ကိုရိုလိုင်းနပ်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Nikki Haley ကအမေရိကန်အင်ပီရိုမှာရဲရဲပြတ်သားတဲ့အမျိုးသမီးတယောက်လုံနေပြီလို့မနေ့က New Hampshire ပြည်နယ်မှာလူထုနဲ့တွေ့ဆုံပွဲမှာပြောဆိုလိုက်ပါတယ်။သမ္မတရွေးချယ်ဖို့ထောက်ခံမဲ့ရရှိရေးအရေးကြီးတဲ့ပြည်နယ်ဖြစ်တဲ့ New Hampshire မှာရွေးကောက်ပွဲမဲဆွယ်ပွဲတွေစတင်လာဖြစ်ပြီးအမေရိကန်ပြည်ထောင်စုပေါ်တယောက်နိုင်ငံရဲ့ချိန်ချောက်မှုအန္တရာယ်ကိုထောက်ပြပြောဆိုသွားခဲ့ပါတယ
်။ Threat we have is China.Republicans and Democrats for too long thought that if we were nice to China they'd want
to နဘတ်တီရင်ဆိုင်နေရတဲ့ချိန်ချောင်းမှုကတရုတ်ရဲ့ချိန်ချောင်းမှုပါ Republican ရော Democrat တွေကတရုတ်နိုင်ငံပေါ်ကောင်းကောင်းမွန်မွန်ဆက်ဆံရင်ကိုယ့်ပေါ်လည်းပြန်ပြီးကောင်းလာမယ်လို့အချိန်တော်ကြာကလေးကထင်နေခဲ့ကြတာပါဒါကသိတ်ကူးစိတ်ကူးရင်ဆန်ဆန်အတွေးခေါင်လုံးပါတယ်တရုတ်နိုင်ငံကသူတို့လိုပဲကွန်မြူနစ်ဝါဒကိုလက်ခံစေချင်တာပါလို့ Nikki Haley ကပြောဆိုသွားခဲ့တာပါ